ဂရန်နီရီဇဖားဆောင်တဲ့ဘော်ခဲကြားကစစ်ကောင်စီစခန်းတချို့ကိုဂရန်နီဘူပေါင်းတပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်လိုက်ပါတယ်။ဒီလိုတိုက်ပွဲတွေကြောင့်စစ်ဘေးရှောင်တွေနေရတဲ့ဒီဒေသခံပြည်သူတွေစားနပ်ရိက္ခာအရေးပေါ်လိုအပ်နေပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးမတ်ခွန်ညိုပြောပြမှာဖြစ်ပါတယ်
။ကြားပြည်နယ်ဒေသခေါ်ကရင်နီပြည်နယ်တွေကဖားဆောင်မြို့နယ်နဲ့ဘော်ခဲမြို့နယ်ကြားမှာရှိတဲ့စစ်ကောင်စီရဲ့ထူးခြားတပ်စခန်းကုန်းကိုကရင်နီပူပေါင်းတပ်တွေကအောက်တိုဘာလ12ရက်နေ့မှာဝင်ရောက်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF က VOE ကိုပြောပါရတယ်။အဲဒီနောက်အောက်တိုဘာ14ရက်နေ့ကလည်းကရင်နီပူပေါင်းတပ်တွေကစစ်ကောင်စီပင်မတပ်စခန်းတစ်ခုကိုထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်ဆိုတာဒေသရင်းသတင်းတွေမှာဖော်ပြပါရတယ်။ကရင်နီပူပေါင်းတပ်တွေကထူးခြားတပ်စခန်းကိုအော်တိုဘာလ12ရက်နေ့ကဝင်ရောက်တိုက်ခိုက်သိမ်းပိုက်ခဲ့တဲ့အခြေအနေကို KNDF ဗဟိုပြန်ကြားရေးတာဝန်ခံတာအေဆိုးက VOE ကိုအခုလိုပြောပါတယ
်။စစ်ကောင်စီတပ်ထိုင်ထားတဲ့ဒီထူးခြားစခန်းကိုတော်လိုင်းတပ်ဖွဲ့တွေကအော်တိုဘာလ12ရက်နေ့မှာဝင်ရောက်တိုက်ခိုက်တယ်ပေါ့နော်။အဲမှာစစ်ကောင်စီဖက်ကဒါအထိနာဒါများတဲ့ကသူတို့ဖက်ကစခန်းကိုဆုတ်ခွာတက်ပြေးသွားတယ်ပေါ့နော်။အဲတော်လိုင်းဖက်ကတော့ဒါထူးခြားစခန်းကိုသိစီတိုင်ပိုင်လိုက်နိုင်တယ်ဗောနော။အဲမှာစစ်ကောင်စီဖက်ကဒါ6ဦးဗောနော။ဒီဆုံးတာကိုတော့တွေ့ရတယ်ဗောနော။အတင်းစီရမိတဲ့ဒီပစ္စည်းတွေကတော့ဒီဘုံတီးတွေ။အဲနောက်ပြီးတော့မှဒီလက်နေကြီးကြီးစံတွေဗောနော။လက်နေကြီးတီးတွေပဲဖြစ်ပါတယ်။အဲဒီဒါနဲ့ပတ်သက်တဲ့ဟိုအချက်လက်တိစိတ်ကိုတော့ကျွန်တော်တို့ဖက်ကဟိုတော့စေတော့ထုတ်ပြောဖို့မရှိတော့ဘူးခင်ဗျာဟုတ
်။တူချောက်တပ်စခန်းတင်းစီရမိပြီးတဲ့နောက်အော်တိုဘာလ14ရက်နေ့တုန်းကလည်းကရင်နီပူပေါင်းဘက်ကပင်မတပ်စခန်းကိုဆက်လက်ဝင်ရောက်တိုက်ခိုက်ခဲ့ပြီးတပ်စခန်းအတွင်းဆိုင်အိတ်တချို့သိမ်းဆည်းရမိသလိုတိုက်ဆုံနေတဲ့ရုပ်အလောင်းတချို့တွေ့ရတယ်ဆိုတဲ့အကြောင်းကရင်နီပြည်တပ်မတော် KA စစ်ရေးချုပ်ဗိုလ်မှူးကြီးဖုန်းနိုင်ရဲ့ပြောဆိုချက်ကိုကိုးကားပြီးကန္တာရဝရီထိုင်းသတင်းကဖော်ပြထားပါတယ်။ဘော်ခဲနယ်ဖားဆောင်ကြားကစခန်းသိမ်းတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူလက်ထောက်ညွှန်ကြားရေးမှူးဦးစာနီမောင်ကိုVOA ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့စက်ပိတ်ထားပါတယ်။ရှမ်းကယားနယ်စပ်ကပင်လောင်းမြို့နယ်နန့်ဖမူကျေးရွာအနီးတစ်ဝိုက်နင်းမြေဆိုးမှုဖို့ကြိုးစားလာနေတဲ့စစ်ကောင်စီရဲ့တပ်နဲ့ကရင်နီပူပေါင်းတပ်တို့ကြားနှစ်ဖက်တိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်ပြီးတိုက်ပွဲကြောင့်တင်းရှောင်နေကြရတဲ့ဒေသခံထောင်ချီအတွက်စားနပ်ရိက္ခာအရေးပေါ်လိုအပ်နေတယ်လို့စစ်ဆောင်ကူညီသူများအဖွဲ့ကပြောပါတယ်။စစ်ကောင်စီတပ်တွေခြေကုပ်ယူထားတဲ့တပ်စခန်းတွေကိုကရင်နီပူပေါင်းတပ်တွေကတစ်ခုပြီးတစ်ခုတိုက်ခိုက်သိမ်းပိုက်နေပြီးတပ်ပေါင်းစုတွေထိန်းချုပ်ထားတဲ့မြို့တွေမှာကိုပိုင်အုပ်ချုပ်ရေးရန်တရားနဲ့စတင်လက်ပတ်နေတာတွေလည်းရှိနေပါသေးရှင်။